မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကထိုင်းနိုင်ငံလေကျွန်းလူသတ်မှုနဲ့ပတ်သက်ပြီးထိတန်ချမှတ်ခံထားတဲ့မြန်မာနိုင်ငံသားနှုတ်ရဲ့အမှုကိုတသက်အထောက်အထားခိုင်လုံမှုရှိမရှိပြန်လည်သုံးသပ်စစ်ဆေးပေးဖို့ထိုင်းအစိုးရထိတန်တာဝန်ရှိသူတွေကိုပန်ကြားလိုက်ပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဒီကနေ့နေ့လယ်ပိုင်းမှာထိုင်းနိုင်ငံအစိုးရဝန်ကြီးဒုတိယဝန်ကြီးချုပ်အပါအဝင်ကာကွယ်ရေးဝန်ကြီး General Prawat Wongsuwon နဲ့ထိုင်းပြည်တပ်မတော်ဦးစီးချုပ် General Somai Khotra တို့စီကိုမြန်မာနိုင်ငံဆိုင်ရာထိုင်းစစ်တပ်မှုမှတဆင့်နှစ်သက်ကူတဝန်လာတွေပေးပို့စဉ်အခုလိုပန်ကြားလိုက်တာဖြစ်တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ကာကွယ်ဦးစီးချုပ်ရုံးရဲ့ Facebook စာမျက်နှာတွေမှာဖော်ပြထားပါတယ်ဗိုလ်ချုပ်မူကြီးရဲ့တဝန်လာထဲမှာနှစ်သက်ကူအခါသမယမှာကျမ်းမာချမ်းသာစွာနိုင်ငံအကျိုးကိုစတဲ့တပိုးဆောင်ရွက်နိုင်ပါစေရန်ဆုမွန်ကောင်းတောင်းကြောင်းလက်ကျွန်းလူသားမှုမှာတည်တံချမှတ်ခံရတဲ့မြန်မာနိုင်ငံသားနှုတ်ကိစ္စနဲ့ပတ်သက်ပြီးတော့ထိုင်းအစိုးရရဲ့တရားဥပဒေအရစီရင်ဆောင်ရွက်မှုကိုလေးစားကြောင်းသို့တော်လည်းတသက်အထောက်အထားများခိုင်လုံမှုရှိမရှိပြန်လည်သုံးသပ်စစ်ဆေးပေးစီလိုကြောင်းတရားဥပဒေအရအပြစ်ရှိသူကိုပြစ်ဒဏ်မပေးမိခြင်းထက်အပြစ်မဲ့တဲ့သူကိုပြစ်ဒဏ်ပေးတာမျိုးမဖြစ်စေဖို့ကပိုပြီးအရေးကြီးတယ်လို့ဆိုပါတယ်ဒါအပြင်စီရင်ချက်ချမှတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံတို့ကြာတိရှိနေတဲ့ခိုင်မာတဲ့ချစ်ကြည်ရင်းနှီးမှုအပြန်အလှန်လေးစားယုံကြည်မှုတို့ကိုရှေ့ရှုကတရားဥပဒေအရညီညွတ်မျှတစွာအကောင်းဆုံးဖော်ဆောင်အလေးထားဆောင်ရွက်ပေးနိုင်လိမ့်မယ်လို့ယုံကြည်မျှော်လင့်ကြောင်းစသဖြင့်ဖော်ပြထားတယ်လို့အဲ့ဒီ Facebook စာမျက်နှာတွေမှာရေးထားပါတယ်ခင်ဗျာ